of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်ဒိုမီတာ18 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်ပါပါရှင်။အိန္ဒိယနိုင်ငံအယုဒ္ဓယာမြို့မှာဟိန္ဒူနဲ့မွတ်စလင်အတိုင်းဝိုင်းကြားဆယ်စုနှစ်နဲ့ချီပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရာသစ်နယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာနှစ်30ပြည့်အထိမ်းအမှတ်ခန်းနာတွေကျင်းပနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ထိုင်းနိုင်ငံမှာစီးပွားရေးကျလာနေတာနဲ့အမျှဆက်ယုံလုံယုံတွေပိတ်နေရလို့အလုပ်လက်မဲ့ဖြစ်ကုန်ကြတဲ့မြန်မာအလုပ်သမားတွေအတွက်နစ်နာခြေရပိုင်ခွင့်ရှိပါသလား။
ထိုင်းနိုင်ငံမှာနေတဲ့အလုပ်သမားတွေကတော့တစ်နှစ်စာအုပ်သူကရပ်ပေါင်း30လာပေးမယ်။နှစ်နှစ်စာအုပ်ရပ်ပေါင်း60လာပေးမယ်။၃နှစ်စာအုပ်ရပ်ပေါင်းကြအတိအကျတွေကတော့အခွင့်အရေးတွေကို
ထိုင်းအလုပ်သမားဝန်ကြီးဌာနမှာပြဋ္ဌာန်းထားတဲ့အတိုင်းနှစ်နာချေတောင်းဆိုနိုင်တဲ့အကြောင်းအလုပ်သမားအခွင့်အရေးဆောင်ရွက်ပေးနေသူဥက္ကဋ္ဌကြီးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာဖြစ်တယ်လို့တနိုင်ငံလို့အပြစ်ရရေးနဲ့မြမငင်းချမ်းရေးလုပ်ငန်းစဉ်ဟာလမ်းကြောင်းမှန်ပေါ်ရောက်နေရလားဆိုတာလည်းပြောပြပေးမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အိန္ဒိယအစိုးရကအထူးအုပ်ချုပ်ခွင့်ရဒေသဖြစ်ကပယ်ဖြတ်မဲ့ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာခီးသွွားလုပ်ငန်းအခြေအနေကောင်းနိုင်ပါမလားဆိုတာနှာစင်ကြရပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရာသစ်နယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်တဲ့အတွက်အဲဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။16ရာစုကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့25နှစ်တုန်းကဟိန္ဒူလူကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဟိန္ဒူနဲ့မွတ်စလင်ကြားအရှိကြဆုံးအငင်းပွားမှုတစ်ခုမှာတရားရုံးချုပ်တရားသူကြီး9ယောက်လုံးကဟိန္ဒူတွေကိုအနိုင်ပေးခဲ့တာပါ။ဟိန္ဒူဘုရားကျောင်းတစ်ခုဆောက်လို့ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ်။ဂောပကအဖွဲ့တစ်ခုလက်ကိုဒီမြေကိုပေးအပ်ရမှာဖြစ်ပါတယ်။မွတ်စလင်တွေအနေနဲ့ဗလီတစ်ခုဆောက်ဖို့တခြားမှနေရာအစာပြန်ပေးတင်တယ်လို့လည်းတရားရုံးချုပ်ကအမိန့်ချခဲ့ပါတယ်။သုံးအေကနီးပါးရှိတဲ့မြေနေရာနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီအငင်းပွားမှုတွေဖြစ်နေတာမှာ1992ခုနှစ်တုန်းကတော့အထွတ်အထိပ်ကိုရောက်ခဲ့ပြီးအထီးကရုံးဖြစ်ခဲ့လို့အဲဒီတုန်းကလူပေါင်း2000လောက်သေဆုံးခဲ့ပါတယ်။ဒီကနေ့တရားရုံးချုပ်အမိန့်ချမှတ်ခဲ့ပြီးတဲ့နောက်ငင်းငင်းချမ်းချမ်းနေကြဖို့အတွက်အိန္ဒိယဟိန္ဒူခေါင်းဆောင်တွေရောမွတ်စလင်ခေါင်းဆောင်တွေကပါပန်ကြားခဲ့ပါတယ်။မွတ်စလင်တွေဘက်ကရှေ့နေကတော့တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်ချောင်းပြောပေမဲ့စူးစူးပူပူမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။နိုင်ငံတော်မှလုံခြုံရေးကိုတင်းကျပ်ထားပါတယ်။အထူးသဖြင့်အယုဒ္ဓယာမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်9000လောက်ကိုဖြန့်ချထားပြီးတရားရုံးကြားနာပွဲကိုလည်းအများပြည်သူလာရောက်ကြားနာခွင့်မပြုခဲ့ပါဘူး။အငင်းပွားနေတဲ့နေရာဟာဟိန္ဒူရာမနဘုရားမွေးရမြေဖြစ်ပြီးတော့အဲ့ဒီမှာအရင်ရှိခဲ့တဲ့ဟိန္ဒူဘုရားကျောင်းအပြည့်နေရာမှာဗလီကိုတိဆောက်တာလို့ဟိန္ဒူဘာသာဝင်တွေကယုံကြည်ကြပါတယ်
။ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်ရင်စီအနေနဲ့တာမန်ပြည်သူတယောက်အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာနိုင်ကြောင်းထင်မဲ့လဲသူ့အနေနဲ့တရားဥပဒေနဲ့အညီရင်ဆိုင်သွားမှာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆွေးကဒီကနေ့မှပြောကြားလိုက်ပါတယ်။ပြည်သူနိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားဒီတိုက်ခံခေါင်းဆောင်ဆမ်ရင်စီဟာကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အတွက်ဒီကနေ့မှမလေးရှားနိုင်ငံကိုရောက်ရှိနေပြီးတော့ဒီလိုရောက်ရှိနေပြီးတိတ်မကြခင်မှာပဲကမ္ဘောဒီးယားပြည်ထောင်စုလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ဒီဆာခိုင်းကသူ့ရဲ့ Facebook စာမျက်နှာကနေအဲ့လိုပြောကြားလိုက်တာပါအစောပိုင်းမှာတုန်းကတော့ကမ္ဘောဒီးယားဆွေးရကအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုတိုင်းပြည်ကိုပြန်လာဖို့အတွက်တားမြစ်ထားတာဖြစ်ပါတယ်ဆမ်ရင်စီပေါ်မှာဒီကမ္ဘောဒီးယားဆွေးရကဒီပြည်မှုတွေတော့များများနဲ့ဆွဲဆူထားပြီးတော့ဒီအတိုက်ခံကောင်းဆောင်ဆမ်ရင်စီဟာလည်းဒီပြစ်ဒဏ်တွေကိုရှောင်နိုင်ဖို့အတွက်ဆိုပြီးတော့ပြည်ပကိုထွက်ပြေးတိမ်းရှောင်ခဲ့ပြီး2015ခုနှစ်ကတည်းကပြည်သက်နိုင်ငံမှာနေထိုင်နေတာဖြစ်ပါတယ်ခင်ဗျာ
အရှင်းနဲ့အနောက်ဥရောပကိုပိုင်းခြားထားခဲ့တဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာအနည်း30ပြည့်တဲ့အထိမ်းအမှတ်အခမ်းအနားတွေကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပနေပါတယ်ဘာလင်မြို့လယ်ကတတိုင်းကြီးအထိမ်းအမှတ်နေရာမှာဒီကနေ့မနေ့စတင်တဲ့အခမ်းအနားကိုဂျာမန်သမ္မတFrank Walter Steinmeier, ဝင်ကြီးချုပ် Angela Merkel အပြင် Slovakia, Czech, Hungary နဲ့ Poland နိုင်ငံသမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်အေးစစ်ကာလ1962ခုနှစ်ကနေ1989ခုနှစ်အထိ28နှစ်ကြာဘာလင်တိုင်းကြီး ကာစီထားချင်းအရှေ့ဂျာမနီကနေအနောက်ဂျာမနီကိုသွားဖို့ကြိုးစားရင်းတည်ဆုံးခဲ့ကြသူတွေအတွက်အမှတ်ရအောင်မေဆူတောင်းပွဲကိုလည်းဖျားချောင်းတစ်ခုမှမကြခင်ကပဲကျင်းပခဲ့ပါတယ်။ဘာလင်တိုင်းပြိုတဲ့အနှစ်30ပြည့်အထိမ်းအမှတ်လီဟာနေဂီတဖျော်ပြပွဲကိုလည်းဘာလင်မြို့ရဲ့အထင်ကြီးဘရန်ဒန်ဘတ်ဂိတ်မုတ်ဦးကြီးရှေ့မှာညနေပိုင်းကျရင်ကျင်းပမှာဖြစ်ပါတယ်။ဘာလင်တိုင်းကြီးကိုဖြိုချပေးဖို့ဆိုဗီယက်ခေါင်းဆောင်ကိုပြောကြားခဲ့တဲ့အမေရိကန်သမ္မတဟောင်းရော်နယ်ရီဂန်ရဲ့ရုပ်ထုဖွင့်ပွဲကိုဂျမနီဆိုင်ရာအမေရိကန်တန်ယုံမှမနေ့ကကျင်းပခဲ့တာမှနိုင်ငံသားရေးဝန်ကြီးမိုက်ပမ်ပီယိုတက်ရောက်ခဲ့ပါတယ်။1989ခုနှစ်နိုဝင်ဘာ9ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာအရှေ့ဂျာမနီကွန်မြူနစ်အစိုးရပေါ်လစ်ဘျူရိုပြောခွင့်ရဂွန်တာရှာဘော့စကီကအရှေ့ဂျာမနီကလူတွေအနောက်ဂျာမနီကိုလွတ်လွတ်လပ်လပ်သွားနိုင်ကြပြီလို့မမျှော်လင့်ပဲပြောခဲ့တာပါ။အဲဒီနောက်အရှေ့ဂျာမနီကထောင်ထဲချီနယ်စပ်ကိုရောက်လာကြပြီးအတားအဆီးမရှိဖြစ်သွားတဲ့နယ်စပ်ဂိတ်တွေကနေအနောက်ဂျာမနီဘက်ခြမ်းကိုသွားခဲ့ကြတာပါ။နယ်စပ်မှာလူအုပ်ကြီးပိုပိုများလာခဲ့ပြီးနောက်မှာတော့တတိုင်းကြီးကိုစတင်ဖြိုခဲ့ကြတာဖြစ်ပါတယ်။လူမှုအတိုင်းဝိုင်းတွေကိုပိုင်းခြားထားခဲ့တဲ့တတိုင်းကြီးပြိုကျသွားခဲ့တာအနှစ်30ပြည့်ခဲ့ပြီမဲ့ဒီကနေ့ခေတ်မှာလူမှုအတိုင်းဝိုင်းကြားခွဲခြားမှုတွေသဘောထားအမြင်ကွဲပြားမှုတွေမြင့်တက်နေတာကြောင့်အရင်အဖြစ်တွေကိုပြန်လဲတုံးတက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်ရှင်
။ဒီမိုကရက်တစ်ကြီးဆိုးထားတဲ့အောက်လွတ်ထောင်မှာသမ္မတဒေါ်နယ်ထရန့်ရဲ့အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူ့အနေနဲ့စိတ်မပူကြောင်းသမ္မတဒေါ်နယ်ထရန့်ကတောက်ကြနေမှာပြောကြလိုက်ပါတယ်။သမ္မတထရန့်ဟာလာမယ့်နှစ်ရွေးကောက်ပွဲမှာပြန်ရွေးခံရပြီးအသာစီးရစီဖို့သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေပေါ်မှာစုံစမ်းပေးဖို့ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုတဲ့အကြီးအကဲအစိုးရအရာရှိတွေရဲ့အတွင်းလူတယောက်ရဲ့ဖွင့်ရချက်ပေါ်မူတည်ပြီးတော့အခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီလိုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူကြောင်းသမ္မတထရမ့်ကအင်ဗီဒေါ်ကသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကိုပြောခဲ့တာပါ။ပြီးခဲ့တဲ့လတုန်းကအောက်လွတ်တော်စုံစမ်းရေးမှုတွေတကပိတ်စစ်ဆေးခဲ့ကြတဲ့နဲ့ပတ်သက်ပြီးအောက်လွတ်တော်ဒီမိုကရက်တစ်ထုတ်ပြန်ပြီးတဲ့စာရီထက်ထွက်လာခဲ့ပြီးနိုင်ပိုင်းအကြမှာပဲသမ္မတကအခုလိုပြောတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လင်စကီတို့ရဲ့ဒီဇူလိုင်လကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူမြို့သားလုံခြုံရေးကောင်စီကယူကရိန်းဆိုင်ရာကြွန့်ကျင်သူဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်းမန်ရဲ့ထွက်ဆိုချက်ထဲမှာတော့သမ္မတထရမ့်မှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒီအပေါ်ယူကရိန်းကိုစုံစမ်းစေချင်တာအတွက်တန်တရားဖြစ်စရာမလိုဘူးလို့ပြောပါတယ်မြို့သားလုံခြုံရေးကောင်စီကအရာရှိသူဖြစ်တဲ့ဖီယိုနာဟဲရဲ့ထွက်ဆိုချက်ကိုထုတ်ပြန်ရမှာလဲရီပဘလစ်ကန်သမ္မတကဒီမိုကရက်တစ်အကြောင်းစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးဖို့ကြိုးစားတာအတွက်သူစိတ်ပူကြောင်ပြောတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဗျူအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်နိုင်ငံ Access နယ်ထဲမှာအောက်တိုဘာ23ရက်နေ့ကအေးကန်ကုန်တင်ကားတဲ့တည်ဆုံးနေသူ39ယောက်လုံးဘသူဘဝဖြစ်တယ်ဆိုတာကိုဗြိတိန်ရဲကထုတ်ပြန်ခဲ့တာမှာ10ယောက်က10ကျော်သက်တွေဖြစ်ကြပါတယ်။အားလုံးဟာဗီယက်နမ်လူမျိုးတွေဖြစ်ကြပြီးအသက်15နှစ်အရွယ်ကောင်လေး2ယောက်လည်းပါပါတယ်။သူတို့ထဲမှာအသက်အကြီးဆုံးကတော့44နှစ်ဖြစ်ပါတယ်။အေးကန်ကုန်တင်ကားထဲမှာတွေ့ရှိတဲ့အလောင်းတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်တည်ဆုံးသူတွေထဲမှာအမျိုးသားသား31ယောက်အမျိုးသမီး7ယောက်ဖြစ်တယ်လို့အတည်ပြုနိုင်ခဲ့ပါတယ်သူတို့ရဲ့နာမည်တွေအသက်တွေတရားဝင်ထုတ်ပြန်နိုင်ဖို့ဗီယက်နမ်နိုင်ငံတာဝန်ရှိသူတွေဗြိတိန်ကိုလာပြီးကူညီခဲ့ပါတယ်အခုတော့သူတို့အလောင်းတွေကိုနေရပြန်ပို့နိုင်ဖို့အတွက်ဗီယက်နမ်နဲ့ဗြိတိန်အစိုးရကြားပူးပေါင်းဆောင်ရွက်နေတယ်လို့လည်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်တည်ဆုံးခဲ့ကြသူအများစုဟာဗီယက်နမ်နိုင်ငံမှာလူကုန်ကူးမှုတွေဖြစ်လေရှိတယ်လို့သိထားကြတဲ့ဟန်တင်းမွာအန်းနဲ့ကွင်ဘင်းနယ်တွေကဖြစ်ပါတယ်ဘယ်ဂျီယမ်နိုင်ငံဆီဘရူကစိတ်ကန်းကနေဗြိတိန်နိုင်ငံ Access နယ်တွေကပါဖလစ်မြို့ကိုရောက်လာတဲ့ကုန်တင်ကားနောက်တွဲထဲမှာတည်ဆုံးသူတွေပါလာခဲ့တာပါအဲ့ဒီကုန်တင်ကားနောက်တွဲကိုမြောက်ပိုင်းအိုင်ယာလန်နယ်ကလာတဲ့ကုန်တင်ကားခေါင်းပိုင်းနဲ့လာချိန်ပြီးတော့ Grace မြို့က Water Glade ဆက်မှုလုပ်ငန်းနေရာမှာရထားစဉ်မှာအလောင်းတွေကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်မြောက်ပိုင်းအိုင်ယာလန်နယ်ကအသက်25နှစ်အရွယ်ကုန်တင်ကားမောင်းသူကိုတော့လူ39ယောက်ကိုတည်ဆင်မှုအပြင်လူကုန်ကူးမှုမှာပူးပေါင်းကြံစည်မှုတရားမဝင်နိုင်ငံကူးဖို့ကူညီမှုငွေမဲ့ခွာချမှုတွေနဲ့တရားစွဲထားပါတယ်နောက်ထပ်မတင်ကားသူတွေကိုဖမ်းဆီးတရားစွဲနိုင်ဖို့လဲဗြိတိန်ရဲတွေကဆောင်ရွက်နေပါတယ်ဒီအမှုနဲ့ဆက်နွယ်ပြီးတော့ဗီယက်နမ်နိုင်ငံကနေနှစ်ခုကနေစုစုပေါင်း11ယောက်ကိုဖမ်းဆီးထားပါတယ်ရှင
်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှာမ မျိုးလေကောင်ကပန်းချံတစ်ခုမှာဒီ24ပတ်မြောက်ဖြစ်နေဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့ចောင်းသားတဦးမင်းကတည်ဆုံးသွားပြီးရဲ့နောက်မင်းတောက်ကြနေညနေပိုင်းမှာတော့ဝပြုစူတောင်းတာတွေရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတွေဟာဆောင်းကွမ်းအိုအရက်မှာတော့ဒီတိုက်ခိုက်ဖျက်ဆီးတာတွေအထိဖြစ်ခဲ့ပါတယ်ဆန္ဒပြတဲ့သူတွေကလမ်းတွေကိုပလတ်စတစ်တွေအုတ်ခဲတွေနဲ့တားဆီးပိတ်ဆို့ခဲ့ပြီးတော့ကားတွေဝင်လို့မရအောင်လုပ်ခဲ့ပြီးနောက်ပိုင်းမှာတော့ပြန်ဖွင့်ပေးခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေနဲ့လိမ်နှင်းခဲ့တဲ့အတွက်မှာအသက်22နှစ်အရွယ်ဆန္ဒပြတဲ့ကျောင်းသားတဦးရင်းရံသားတဲ့ကားကိုယ်တော်အပေါ်တက်ကနေပြုတ်ချပြီးတော့မနေ့ကတော့ဆေးရုံမှာတည်ဆုံသွားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေဟာရဲတပ်ဖွဲ့ပေါ်မှာအကြီးအကျယ်ဒေါသထွက်နေကြတာဖြစ်ပါတယ်အခုလိုဆန္ဒပြကျောင်းသားတဦးတည်ဆုံသွားခဲ့တာကြောင့်ဒီဟောင်ကောင်အစိုးရဘက်ကဒီဆန္ဒပြပွဲတွေအရှိန်ရော့ကျအောင်လုပ်ဖို့ကိစ္စလည်းပို့ပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်ဒီနိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်ဒီဆန္ဒပြပွဲတွေဟာ9လကျော်ရှိလာခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ Australia နိုင်ငံရှေ့ဘက်ချမ်းလောင်ကျွမ်းနေတဲ့တိုးမီကြောင့်တေဆုံးသူ3ယောက်ရှိသွားပြီလို့တာဝန်ရှိသူတွေဒီကနေ့အတည်ပြုလိုက်ပါတယ်။ New South Wales ပြည်နယ်တာရီမြို့တွေကမီးလောင်နေတဲ့အစားအုပ်တွေမှာအလောင်းတလောင်းကိုနောက်ဆုံးတွေ့ရှိခဲ့တာပါ။ဒီပြည်နယ်ထဲမှာပဲလူနေအိမ်ပေါင်း150ထက်မနည်းမီးလောင်ခဲ့တဲ့ Glen Innes နဲ့Wide Liver မျိုးတွေမှာသေသလားရှင်သလားမသိရသူတော်တော်များများရှိနေသေးတယ်လို့လည်းမိသက်တပ်ဖွဲ့ကပြောပါရယ်တေဆုံးသူအရေးအတွက်ပို့တိုးလာနိုင်တယ်လို့ဝန်ကြီးချုပ် Scott Morrison ကဒီနေ့အစောပိုင်းကပြောကြားခဲ့ပါရယ်နိုင်ငံအခြေပိုင်း New South Wales နဲ့ Queensland ပြည်နယ်တွေမှာမိုးခေါင်ခြောက်တွေ့နေတာကြောင့်နှွေရာသီတောင်မရောက်သေးခင်တော်မီတွေလောင်ကျန်းနေတာဖြစ်ပါရယ်ရှင
် E-cigarette လို့ခေါ်ဒီ Electronic Cigarette တော်သုံးသူတွေမှာဖြစ်တဲ့ဒီထူးဆန်းတဲ့နာမကျန်းဖြစ်မှုတွေရဲ့အဖြစ်နိုင်ဆုံးအကြောင်းကိုရှာဖွေတွေ့ရှိလိုက်ပြီလို့ American ကျန်းမာရေးတာဝန်ရှိသူတွေကပြောကြလိုက်ပါတယ် e-cigarette မှာပါဝင်တဲ့ vitamin e acetate ဒီ compound drug တစ်မျိုးဟာထူးဆန်းတဲ့အဆုတ်ရောဂါဖြစ်စေတဲ့အဓိကအကြောင်းရင်းဖြစ်ဖို့အလွန်ခိုင်မာတယ်ဆိုပြီးတော့ CDC ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာနကဒုတိယညင်ကြားရေးမှူး Ann Shushak ကပြောပါတယ်အမေရိကန်နိုင်ငံတော်က e-cigarette တောက်ပြီးနေမကောင်းဖြစ်တဲ့လူနာ29ယောက်ရဲ့အဆုတ်ကနေစစ်ဆေးဆန်းသတ်ဖို့ထုတ်ယူထားတဲ့အရေးဒီထဲမှာဒီ drug တစ်မျိုးကိုတွေ့ရတယ်လို့လည်းသူကပြောပါတယ်e-cigarette ဆိုတာကတော့တင်မျိုးကြဆေးရကြီးကိုမိရှုသုံးဆွဲတာမျိုးမဟုတ်ပဲဆေးရည်ကိုအပူပေးပြီးတော့ရင်ငွေ့ကိုရှူရှိုက်ရတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံကစက်ယုံတွေပိတ်ကုန်လို့အလုပ်လက်မဲ့ဖြစ်ကုန်တဲ့မြန်မာအလုပ်သမားတွေအကြောင်းကိုပြောပြပေးမှာပါ။ဒီလပိုင်းအတွင်းထိုင်းနိုင်ငံမှာအလုပ်ယုံ6ယုံထက်မနည်းပိတ်ခဲ့တာကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာအလုပ်သမား 3,000 ဝန်းကျင်ဖြစ်လာပါတယ်။မနေ့ကလည်းနှကွန်ပထုံခရိုင်ခရိုင်ထဲမှာမြန်မာနဲ့ထိုင်းအလုပ်သမား200ကျော်ရှိတဲ့ Nippon Company Limited စက်ယုံထပ်ပြီးတော့ပိတ်လိုက်ရပါတယ်။အခုလိုအလုပ်ရပ်နားသွားတဲ့အခါမှာတစ်နှစ်ဆက်တိုက်အလုပ်လုပ်ထားရင်တစ်လစာနှုန်းနဲ့နေနာကြေးရမှာဖြစ်ပေမဲ့လောလောဆယ်မှာမရကြသေးတာကြောင့်နေနာကြေးပေးဖို့အလုပ်သမားတွေကတောင်းဆိုဆန္ဒပြနေကြတဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်ပထုံခရိုင်မှာထိုင်းနဲ့မြန်မာအလုပ်သမား230လောက်ရှိတဲ့အထက်ကျုပ်စက်ယုံတစ်ခုဖြစ်ပြလိုက်တာကြောင့်အလုပ်သမားတွေကနေနာကြေးနှစ်လကပေးဖို့တောင်းဆိုခဲ့ကြတာပါ။မြန်မာရှေ့ပြောင်းအလုပ်သမားကြီးလှုပ်ဆောင်နေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးကအခုလိုပြောပြပါဗျ။အဲ
့လားတော့နကွန်ပထုံမှာဖြစ်တာဗျ။နကွန်ပထုံကတော့လေအဓိကတော့နကွန်ပထုံမှာရက်တီတာကတော့ကျွန်တော်တို့ဝက်လုပ်ငန်းနဲ့ရက်တီတာပေါ့။
ဟုတ်ကဲ့။
တော်သူဝက်သားလုပ်ငန်းနဲ့ဆိုတာဝက်ယုံကြီးရှိတယ်။ဒါပေမဲ့ဒီစက်ယုံလုပ်ယုံကြီးလည်းကျပ်ကျပ်ကျပ်ကျရှိတာပေါ့နော်အတိယုံရလေအခုတက်တက်တက်တက်ပိတ်လာတာတွေတွေ့ရတယ်မာခိုင်မှလည်းအခုကျွန်တော်တို့စက်ယုံတွေကျုပ်စီးစီးလုပ်ငန်းတွေမှာလည်းအလိုအတန်ကြီးကြားရတာပေါ့ဆန်းနေကမှနေတဲ့အလုပ်သမားတွေကတော့တစ်နှစ်စာအုပ်သူတို့ကရပ်ပေါင်း30လာပေးမယ်နှစ်နှစ်စာအုပ်ရပ်ပေါင်း60လာပေးမယ်3နှစ်စာအုပ်ရပ်ပေါင်းကြအတိအားတွေကတော့အခွင့်အရေးတွေကိုသူကထိုင်းဘာသာနဲ့ပြင်လာတယ်တခုလိုမြန်မာဘာသာနဲ့ပြင်လာတယ်ထိုင်းအလုပ်သမားဝန်ထမ်းကပြင်လာတဲ့အချိန်တော့တောင်းဆိုတာပေါ့သူတို့ရဲ့အခွင့်အရေးသူတောင်းဆိုတာပေါ့
အခုလိုမျိုးစက်ယုံကရုတ်တရက်ပိတ်ပစ်တယ်ဆိုရင်ထိုင်းဥပဒေအရအလုပ်သမားတွေဘက်ကနင့်နာပြေးတောင်းဆိုလို့ရပေမဲ့အလုပ်ရှင်တွေဘက်ကတော့ချက်ချင်းနင့်နာပြေးပေးတာမျိုးတွေတော့မရှိသေးပါဘူးဒီအတွက်အလုပ်သမားတွေကနေထိုင်စားသောက်ရေးတွေအခက်အခဲကြုံရပါတယ်အခုဆိုရင်ရုတ်တရက်ပိတ်ပစ်လိုက်တဲ့စက်ယုံပေါင်း6ယုံထက်မနည်းရှိနေပြီဆိုပြီးဥခိုင်ကြီးကပြောပြပါတယ
်ကျွန်တော်တို့ဟိုနေ့ကအလုပ်သမားပြန်ရကျချင်းတဲ့စက်ယုံစုလက်နော်ဒီဘက်ကနှကောင်းပတော်သူဖန်ပူလီနောက်ထပ်ဒီလိုအလုံး6ယုံရှိသွားပြီဗျာပြန်တာ6ယုံမှာလုံသမားအများဆုံးက2500တယုံတချို့ယုံတွေကတော့300တယုံတနည်းယုံတွေကတော့ရာရှိပြီးတော့ပြန်တာ
ထိုင်းနိုင်ငံမှာအလို့အစင်မပြေလို့နေရပြန်မယ်မြန်မာလူသမားတူဦးကတော့အခက်အခဲတွေရှိတဲ့အကြောင်းအခုလိုပြောပါတယ်။ဆိုတော့အခက်အခဲစားရေးတောက်ရေးစားအကုန်လုံးအခက်အခဲဖြစ်တဲ့နေထိုင်ရေးစားအခက်အခဲဖြစ်တဲ့ပေါ့။ပို့တိုင်းမြန်မာပြန်ပြီးလောရတော့မှာပေါ့။ထိုင်းနိုင်ငံမှာအခုဆိုရင်အထက်ကျလုပ်ငန်းတွေရုတ်တရက်ပိတ်ပစ်လိုက်တာကြောင့်ဒီလပိုင်းတွေအတွင်းမြန်မာလူသမားတုံးထောင်ထက်မနည်းဟာအလို အလုပ်လုပ်ကိုင်နေကြသူတွေများပါတယ်ရှင်။
မရေးမှပြပြခဲ့တာပါရှင်။အခုတနင်္ဂနွေလို့ပြည့်ရည်နဲ့ငင်းချိုင်းလုပ်ငန်းစဉ်အကြောင်းလှည့်ပေးပါမယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့ချုပ်နဲ့မြမအစိုးရကြားတနင်္ဂနွေလို့ပြည့်ရည်သဘောတူညီချက် NCA လက်မှတ်ထိုးလာတာအခုဆိုရင်၄နှစ်ကျော်ခဲ့ပါပြီ။ဒီကာလအတွင်း NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ငင်းချိုင်းလုပ်ငန်းစဉ်တွေရှေ့မတိုးနိုင်ဖြစ်နေသလိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းစည်းရေးပြိပခါတွေပိုးပြီးကြေပြန့်လာတာကြောင့်ငင်းချိုင်းရေးရှေ့ခရီးဝေဝါးလာတဲ့ဆိုပြီးဝေဖန်ထောက်ပြတာတွေရှိနေပါတယ်။ဒီငင်းချိုင်းရေးခရီးရှေ့ကရလာတဲ့အကျိုးအမြတ် အဟံတားဖြစ်စေတဲ့အဖို့ထစ်တွေနဲ့လက်ရှိသွားနေတဲ့ငင်းချိုင်းရေးလမ်းကြောင်းမှန်ကန်ရဲ့လားဆိုတာဗီအိုအီသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ချုပ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရေးဆေးရေးစာချုပ်NCA လက်မှတ်ထိုးထားတာပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့မှာ၄နှစ်ပြည့်ခဲ့တာပါ။လက်ရှိအခြေအနေမှာတော့အစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရသလိုညီနောင်သုံးပွဲလို့ခေါ်ကြတဲ့လက်နက်ကိုင်သုံးပွဲကလည်းအပြစ်ခတ်မရက်နိုင်ပဲစစ်ရေးတင်းမာမှုပြီးပိုလာနေရပါတယ်။ တဖက်မှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နယ်လမ်းမထူနိုင်ဖြစ်နေတဲ့ရခိုင်ဒေသမှာရခိုင်တပ်မတော် AA နဲ့ကလည်းစစ်ရေးအရှိန်နေစဉ်တိုးနေတာကြောင့်ပြည်တွင်းငြိမ်းချမ်းရေးခရီးကမျှော်လေဝေးလေဖြစ်နေတယ်လို့သုံးသပ်သူတွေကခိုင်နိုင်ပြောဆိုနေကြပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဟူကာကငြိမ်းချမ်းရေးခရီးရှေ့ဆက်ဖို့ခက်စီတဲ့အချက်တချို့ကိုအခုလိုပြောပြလာခဲ့ပါတယ်။
အထူးသဖြင့်တော့NCA မှာပါတဲ့ဝါဟာရတွေကိုအတိတ်ပဲဖွင့်တဲ့နေရာမှာအတိတ်ပဲဖွင့်ဆိုချက်ဆွဲစာအုပ်ကျွန်တော်ကိုယ်တိုင်နဲ့တအုပ်ရေးပါတယ်။သို့တော့ဘုံသဘောတူညက်မရဘူး။အတိတ်ပဲဖွင့်ဆိုချက်ကိုတို့တူညီသွားလက်ခံမယ်ဆိုပြီးတော့လက်မှတ်ထိုးထားတာမရှိတော့အတိတ်ပဲဖွင့်ဆိုချက်ကိုဟိုအတွက်အကျိုးရှိတဲ့ဘက်ကိုဆွဲပြီးတော့အတိတ်ပဲဖွင့်တဲ့ခါကျတော့နားလည်မှုလွဲဖို့အ ကျိုးစည်းဝါပါဝင်တဲ့ရက်တီမှုတွေကိုရှေ့တန်းတင်နေတာတွေကြောင့်ငင်းငယ်ရေးခီးကလေးနှစ်တာကျော်လာခဲ့ပြီမဲ့ဟန်တာရှိတဲ့အခြေအနေတစ်ခုဖြစ်နေတယ်ဆိုတဲ့တုံ့တက်မှုတွေကလည်းကျဲလောင်စွာထွက်ပေါ်နေပါတယ်ဒီလိုအခြေအနေမှာတစ်ဖက်နဲ့တစ်ဖက်အပြစ်ပုံနေတာပဲလုံမနေဘူးငုံပြစ်တဲ့ပါတီအထွေထွေတွင်ရင်မှုနိုင်အောင်မငေးကတိုက်တွန်းသွားပါတယ်ဒါသူ့ရဲ့ဆိုရင်စိတ်သူ့
ဟာစစ်တပ်ဘက်ကထိုးစစ်ဆင်လာလို့ပြန်ခုခံရတဲ့ဆိုတဲ့အကြောင်းပြချက်ကနေကွဲထွက်ပြီးသူတို့ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေကလည်းငြင်းငြင်းခီးစဉ်ကိုပိုပြီးအကြောင်းထင်လာစေပါတယ်။နှစ်ဖက်စီရဲ့အရှိန်မြင့်တက်မှုကိုလျှော့ချပြီးငြင်းငြင်းလမ်းပြန်လေပေါ်လာနိုင်ဖို့ဘလို့အဖြေရှာကြရပါမလဲ။
ဒါရင်းနဲ့ပတ်သက်လို့မြမငင်းငင်းလေးလာတုံးတက်တူတူဦးဖြစ်တဲ့ဥမ္မောင်စုကအခုလိုအကြံပြုသွားပါတယ်။အေယူဒီရေခိုင်မှာလက်မခံမှုဒီလိုက်စားပဲပြန်သွားအောင်မယ်ဆိုတာကတော့ကျွန်တော်ထင်တယ်လက်တွေ့မကြဘူးထင်ပါတယ်။အဲ့တော့အေယူအတိမတ်ပြူတာမပြူဘူးဆိုတာတဲ့ပကတိမြေပြင်အခြေအနေနားကကျွန်တော်အတိမတ်ပြူမပြူဆိုတာနဲ့ပဲသက်ဆိုင်နေပါဘူး။ဒါပဲဒီလမ်းပဲယူစရာရှိတယ်။ဒါအတိမတ်ပြူ nam san no u le lwe mi yin ni tha ne ba san lai me lo tin ma
NCA ထိုးထားတဲ့အဖွဲ့တွေနဲ့နယ်မြေဒေသဖွံ့ဖြိုးရေးနဲ့တိုင်းရင်းသားတွေရဲ့လူအင်ဆန္ဒတွေကိုဖြည့်ဆည်းပေးခြင်းအပြင်အပြစ်ရထားပြီးငြိမ်းငြိမ်းရေးဆွေးနွေးတာကလက်တွေ့အကျိုးဖြစ်ထွန်းစေတယ်ဆိုတာမျိုးကိုပြသနိုင်တာမရှိတာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက် NCA လမ်းကြောင်းကပြည်တွင်းငြိမ်းငြိမ်းရေးရဖို့မှန်ကန်တဲ့လမ်းကြောင်းတစ်ခုဟုတ်ပါရဲ့လားဆိုပြီးတန်တရားရှိစရာတွေရှိလာပါတယ်ဒါနဲ့ပတ်သက်လို့ငင်းငယ်ရေးလေလာတုံသက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံသက်ပြောဆိုလိုက်ပါတယ
် NCA လမ်းကြောင်းဟာအခြေခံကြတဲ့တော့မှန်ကန်တဲ့လမ်းပြမြေပုံဖြစ်တော့ညလဲ ပြည်ပြည်စုံမှုမရှိဘူးအဲ့ဒီပုံမှာအဓိပ္ပာယ်ဖွင့်ဆိုမှုတွေကွဲလဲတယ်အဲ့ဒီဟာကိုအကြောင်းပြုပြီးခေါင်းဆောင်တွေကြားထဲမှာအမြင်မတူမှုတွေသဘောထားကွဲပြားမှုတွေအချိန်ချင်းကြုံခဲ့ရတယ်အဲ့ဒါကြောင့် NCA လုပ်ငန်းစဉ်ဟာတုံဆိုင်ပြီးတော့ January လမှာကျွန်တော်တို့သုဒ္ဓအဆင့်ပန်းလုံးလုံနိုင်မလားမလုံနိုင်ဘူးလားဆိုတော့အသေးချာမပြောနိုင်သေးတဲ့အနေအထားတစ်ခုရောက်နေတယ်လို့ပြောရပ
ါဆယ်စုနှစ်ခုနှစ်ခုကျော်လာပြီဖြစ်တဲ့ပြည်ရင်းစစ်မီးကိုတစ်ချိန်နဲ့တထိုင်နဲ့တွေ့ဆုံပြီးရင်နိုင်ဖို့ကမလွယ်ကူလာဘူးဆိုတာပြည်သူတွေလက်ခံထားကြပါတယ်။ဒါပေမဲ့လက်ရှိအခြေအနေကရှေ့ဆက်သွားဖို့ထက်ဘဝပေါင်းများစွာစည်သေးပြီးမှရလာတဲ့ကနဦးတိဆောက်ထားရတဲ့ယုံကြည်မှုခက်ငွေ့ငွေ့လေးတောင်ပျက်စီးစပြုတ်နေတဲ့အခြေအနေနဲ့ကြုံနေရတာမို့ဒီအခြေအနေတွေကိုပြန်ပြင်ဖို့လေလာတုံတက်သူတွေကထောက်ပြနေကြသလိုဒါဟာအရေးတကြီးလောက်ရမယ့်အခြေအနေဖြစ်တယ်ဆိုတာကိုလည်းထောက်ပြနေကြပါရှင့်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ပြည်ရရစနေညနေခင်းစီစဉ်တွေနားဆွနေကြရတာဖြစ်ပါလေရှင်အခုဒေတာရင်းသတင်းတစ်ပုဒ်ကိုအလှည့်ပေးပါမယ်အိန္ဒိယအစိုးရကဂျမ္မူကက်ရှမီးယားပြည်နယ်ကိုအထူးအုပ်ချုပ်ခွင့်ရဒေတာဖြစ်ကပယ်ဖြတ်ဖို့ခရီးသွားရသည့်အကောင်ဆုံးအချိန်ဩဂုတ်လထဲမှာပဲဆုံးဖြတ်ခဲ့သလိုခရီးသွားတွေကိုလည်းသတိထားကြဖို့တိုက်တွန်းထားပါခဲ့ပါတယ်။ဒါပေမဲ့လည်းအခုဆောင်းရာသီခရီးသွားရာသီနီးကပ်လာချိန်မှာတော့အစိုးရကတိုက်တွန်းချက်ကိုပြင်ဆင်ပြီးခရီးသွားတွေကိုဖိတ်ခေါ်ပြန်ပါတယ်။အခုလိုအစိုးရရဲ့တိုက်တွန်းချက်ကခရီးသွားလုပ်ငန်းမှာအထိနာခဲ့ရတာတွေကိုကာမိပါမလားဆိုတာလုပ်ငန်းရှင်တွေကတံပြန်ရှိနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်ရတုဂျိုရှီကိုတိုင်းသွားရောက်သတင်းယူထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
စရနဂါမြို့တော်မှာတော့စိုင်းနေတော်များပိတ်ထားတာတွေ့ရပြီးလမ်းနေပေါ်မှာလည်းတိတ်ဆိတ်ခြောက်ကန်နေသလိုလွန်ကျော်ရေးတပ်ဖွဲ့တွေကိုလည်းနေရာကမှာတွေ့နိုင်ပါတယ်။ဒါမှမဟုတ်ဂျမ္မူကက်ရှမီးယားရဲတပ်ဖွဲ့ညွှန်ကြားရေးမှူးချုပ်ဒေးလ်ဘတ်စင်းတို့လိုအစိုးရတာဝန်ရှိသူတွေကတော့ဒေသတွင်းမှာခီးသွားတွေလက်ပတ်နိုင်တော့အခြေအနေတွေတည်ငြိမ်နေပြီလို့ဆိုကြပါတယ်။
ဟာလတ်ပယ်လက်ကမကဘလီကာဖီစတေဗလိုက်ဆိုချူကေဟဲ
အစောပိုင်းအချိန်လေးနဲ့ရှင်ရင်တော်တော်ကိုတည်ငြိမ်လာပါပြီလဲလာခြင်းနဲ့လူတွေလည်းလာလို့ရပြီထင်ပါတယ်ဗဇာကင်လာတွေဆိုရင်နှင်းကြတော့မှာပါပြောင်းလဲတွေကြောင့်လုံခြုံမှုမရှိမှစိုးရိမ်နေသူတွေစိတ်မပူရအောင်စိုးရကအခုလိုဆုံးဖြတ်ချက်ချခဲ့တာပါဟ
ောကုန်းလာတဲ့စိုးရကအထူးအချုပ်ခွင့်ရဒေသအဖြစ်ပြက်ပြက်လက်ချင်ကဆက်လို့စရင်နဂါမြို့ကဟိုတယ်အများစုကိုပိတ်ထားရတယ်လို့တက္ကစီလုပ်ငန်းတွေလည်းအထိနာနေပါတယ်ဒါကြောင့်လဲစိုးရကခီးသွားတွေကိုတိုက်တွန်းချက်ပြန်ရုပ်သိမ်းလိုက်ပြီမဲ့ထူးခြားလာနိုင်မှာမဟုတ်ဘူးလို့ဂျာဝတ်အခမက်တို့လိုတက္ကစီသမားတွေကပြောကြပါတယ်
။ इसमें क्या फायदा है यहां 3 महीने के सीजन होता है वो खत्म हो गया यात्रा का टाइम खत्म हो गया
ခုချိန်ချမှာဘာတုံးချတော့မှလည်းဟိန္ဒူပြားဘူးရာသီကပြီးတော့ပါပြီ။ခီးသွားရာသီတုံးလာလည်းပြီးတော့ပါပြီ။စောင်းနေရောက်တော့မှဘသူကဒီနေရာကိုလာကြမှာတယ်လဲဆိုပြီးသူကမချင်းမနဲ့ပြောသွားတာပါ။ဆွေနဂါမြို့တော်နဲ့48 km ဝေးတဲ့ဂူလ်မတ်မှာတော့နှင်းလျှောစီးရမျိုးလို့နှင်းတောင်တွေပေါ်မှာပြောပါလေပတ်နိုင်တဲ့စီစဉ်နေရှိရကြောင်းနှစ်စဉ်ခီးသွားထောင်ချီလဲပတ်လို့ရှိရပါတယ်။ဒါပေမဲ့လည်းဂူမတ်မြို့သွားရလမ်းတစ်လျှောက်ဟိုတယ်အများစုကတော့ပိတ်ထားပုံရပါတယ်။ကွန်ထရက်လုပ်ငန်းရှင်ထရက်ကာကမန်လုံးကတော့ခီးသွားလုပ်ငန်းတွေတော်တော်များကိုရပ်ထားတယ်လို့ဆိုပါတယ
်။ဒီခေဟိုတယ်ဝါလေဂိုရီဝါလေဂိုင်ဒ်ဟဲ့ဟဲလ်ပါလို့ဟဲ့ဒါပါပါလေ
ဟိုတယ်နဲ့ဆက်တောက်ဆက်ရှင်တွေအကူတွေအင်လန်းညွန်တွေမြင်းပိုင်ရှင်တွေအားလုံးငုတ်တုတ်ထိုင်နေကြရတယ်။ဘာလို့မှမရှိကြဘူးဆိုပြီးသူကပြောသွားတာပါ။ကုလမကမျိုးမှာလည်းခီးသွားဧည့်သည်အနေချင်းလောက်သာတွေ့ရပါတယ်။ရာသီမရွေးသုံးနိုင်တဲ့ကားတွေမြင်းတွေကိုမှားရတဲ့မျိုးလိုခီးသွားတွေစိတ်ဝင်စားတဲ့လုပ်ငန်းတွေကိုရပ်ထားရတယ်လို့ကောင်းကင်ကျိုးရထားဒီမှာဆိုရင်လည်းလူမရှိသလောက်ပါ။ဒါကြောင့်လဲဆောင်းရာသီအလယ်ပတ်ခီးသွားလုပ်ငန်းတွေနဲ့နာမည်ကျော်တဲ့ကုလမကမျိုးမှာဒီနှစ်ထဲခီးသွားလုပ်ငန်းတွေအထိနာမှာကိုမြို့ကန်လူသမားသမဂ္ဂဥက္ကဋ္ဌဘရှိယာအာခမတ်တို့လိုဒေသခံတွေစိုးရိမ်နေကြပါတယ်
။ बाहर से जो स्केयर आते थे फॉरेन कंट्री से आते थे विंटर के लिए वो तो फोन ही के थ्रू हम नेट के थ्रू बुकिंग करते थे उनकी वो आते थे
इंडिया मलेशिया सी तमा तो नहीं ရှိပါဘူးကျွန်တော်မြန်မာကနိုင်ငံသားကလာကြတာပါနိုင်ငံသားကလာတဲ့လူတွေလည်းအင်တာနက်ကနေဂျိုတင်ဘုတ်ကင်လောက်ကြပါတယ် इंटरनेट में पॉकेट डोंगा रो बिलो लोग चाल ले लो मेन रो ऐ के डोंगा अच्छी नीडी हा पंवन टाइम में सुरा ले आलों ती जा वाले में
तो भाव ला रही जा की तो रही जा सही वन साझा ले नमे जो टीता तक उपी की तो लोग ने के काउंट जेनी मा कश्मीर टीता निश्चित जी लोग ने डॉलर तक उन्हें अलाउ थी उन्होंने याने ला पी पाए तमिले पीगे ओगोला का सालो की तो लोग मा डॉलर तक नहीं आते से जो सोशियों के यार बा ती सोशियों मुरी को मैं सन पियन ले पसंद है मैं ये या म्यू लट लो मा मैं तो या देव लो ले टीता गन तमिल का प्योनी जा वाले कम्या
သောရရှင်များရှင်လက်နက်ကင်ပတိပခါရီဂျာမာအကြောင်းအမျိုးမျိုးနဲ့အရက်သားရီဖန်းစီခံရအခမတင်ရင်အသက်ပါဆုံးရှုံးကြရတဲ့အထီမကြခဏကျုံနေကြပါလေအခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖန်းစီသွားတဲ့အထီပါလက်နက်ကင်ပတိပခါရီဂျာမာအရက်သားရီအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလေအရက်သားရီလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1200 3698 9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်
VOE ရဲ့ဖေးစ်ဘွတ်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်တဲ့မြန်မာအစီအစဉ်တွေကိုတော့လိုင်းလက်မီတာ 196ကလိုင်းဒိုမီတာ19.25 3700ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
အခုစနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုငတ်ဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်။အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရာသစ်နယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်တဲ့အတွက်အဲ့ဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။
66ရာစုတွေကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့26ရက်နေ့တုန်းကဟိန္ဒူလူအုပ်ကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။ဟိန္ဒူဘုရားကျောင်းတစ်ခုဆောက်လုပ်ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ့်ဂေါ်ပခတစ်ခုတစ်ဖွဲ့လက်ကိုဒီမြေကိုပေးအပ်ရမယ်လို့တရားရုံးချုပ်တရားသူကြီးအားလုံးကဆုံးဖြတ်ခဲ့ပါတယ်။ ကမ္ဘောဒီးယားတိုက်ခိုက်ခံခေါင်းဆောင်ဆမ်ရန်ဂျီအနေနဲ့တာမန်ပြည်သူတယောက်လိုကမ္ဘောဒီးယားနိုင်ငံကိုပြန်လာနိုင်တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့တရားဥပဒေနဲ့အညီရင်းဆိုင်သွားရမှာဖြစ်တယ်လို့ကမ္ဘောဒီးယားအစိုးရကပြောလိုက်ပါတယ်။ပြင်သစ်မှာတင်းချောင်းနေတဲ့အတိုက်ခံခေါင်းဆောင်ဟာကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့ဒီကနေ့မှမလေးရှားကိုရောက်နေခြင်းအခုလို့ပြောလိုက်တာဖြစ်ပါတ
ဝင်ကြီးချုပ်အပြင်ဆလိုဗက်ကီးယား၊ချက်၊ဟန်ဂေရီနဲ့ပိုလန်နိုင်ငံကသမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံ Access နယ်ရဲမှအောက်တိုဘာ23ရက်နေ့ကအေးဂန်ကုန်တင်ကားတဲ့တေဆုံးနေသူ39ယောက်လုံးဘသူဘဝဖြစ်တယ်ဆိုတာဗြိတိန်ရဲကထုတ်ပြန်ခဲ့တာမှဆယ်ယောက်ကဆယ်ကျော်တက်တွေဖြစ်ကြပါတယ်။အားလုံးဟာဗီယက်နမ်လူမျိုးတွေဖြစ်ကြပြီးတော့အသက်15နှစ်အရွယ်ကောင်လေးနှစ်ယောက်လည်းပါပါတယ်ရှင်
။နိုဝင်ဘာလ9ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျွန်တော်တို့အတန်းလှည့်နေတဲ့ Radio အစီအစဉ် PPJ Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမှာ VOA TV Magazine အစီအစဉ်ကြည့်ရှုနိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.